ဒီလကုန်နိုဝင်ဘာ30ရက်နေ့မှာဒေါအောင်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှုတွေထဲက905ခါခွေစူပူလှုံ့ဆော်မှုနဲ့ဆွဲဆိုထားတဲ့အမှုကိုတရားရုံးကနေအမိန့်ချမှတ်တော့မှာဖြစ်ပါတယ်။တပ်တေအထောက်အထားနဲ့အကြောင်းအရာတွေမခိုင်လုံမဲ့တမင်ဖန်တီးထားတာဖြစ်တယ်လို့လူခွင့်ရရှိနေဦးမင်းလွင်ဦးကသုံးသပ်ပြောဆိုပါတယ်။ကိုဇော်မိုးကျော်ကဆက်သွယ်မေးမြန်းထားတာနားဆင်ကြပါခင်ဗျာ။
ဦးမင်းလွင်ဦးခင်ဗျာအခုပထမဆုံးကျွန်တော်မေးချင်တာကတော့ဒီလိုပါ။ဒေါအောင်ဆန်းစုကြည်ကိုဒီနောက်ကုန်ပိုင်းမှာလည်းအမိန့်ချမယ်ဆိုတဲ့သတင်းလေးကျွန်တော်တို့ကြားရပါတယ်။အဲ့တော့ဒေါန်ဆန်းစုကြည်ကိုဆွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့ခြုံငုံသုံးတက်မယ်ဆိုရင်ဦးမင်းလွင်ဘယ်လိုသုံးသက်ကြမှာလဲ
။ပထမဆုံးကတော့ဒေါန်ဆန်းစုကြည်ပုံမှာဆွဲဆိုထားတဲ့အမှုတွေအားလုံးကတော့လုံခြံဖန်တီးပြီးတော့ဆွဲဆိုထားတဲ့အမှုတွေပဲကျွန်တော်တို့ပြောလို့ရပါလိမ့်ခင်ဗျ။
အဲ့တော့အခုဒီ30ရက်နေ့မှာဒေါန်ဆန်းစုကြည်ကိုဆွဲထားတဲ့အမှုတွေကငါးငါးခါခွေးနဲ့ဟာကိုအမိန့်ချမယ်လို့ကြားရပါတယ်။ဆိုတော့ဒီအမှုနဲ့ပတ်သက်လို့ရောအဓိကသူ့အပေါ်မှာဘယ်ချက်ပေါ်မှာမူတည်ပြီးတော့ဆွဲထားတယ်လို့ဦးမင်းလွင်လေ့လာသိရှိထားပါလဲ
။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကထုတ်ပြန်တဲ့ကြေညာချက်ပေါ်မှာမူတည်ပြီးတော့မှဒေါ်အောင်ဆန်းစုကြည်ကို95ခောက်ဝေးနဲ့ဆွဲဆိုထားတဲ့ဥစ္စာကလုံလောက်မှမမှားရင်းနေတယ်လို့ကျွန်တော်ပြောချင်တယ်။ဘာဖြစ်လို့လဲဆိုတော့ဒေါ်အောင်ဆန်းစုကြည်ကဖေဖော်ဝါရီလ10ရက်နေ့မှာစတင်ဖမ်းဆီးခံရပြီးသားဖြစ်တယ်။ပါဠိခံပြီးတော့တပတ်ကြာမှထုတ်တဲ့ statement ပုံမှာမူတည်ပြီးဆွဲဆိုထားတာဖြစ်တဲ့အတွက်လုံဆောင်မှမမှန်းနေတယ်လို့ကျွန်တော်ပြောလို့ရပါတယ်ခင်ဗျ။
အဲ့တော့ဒီ30ရက်နေ့မှာဒီမှုနဲ့ပတ်သက်ပြီးအမိန့်ချမယ်လို့ကျွန်တော်သိရပါတယ်။အဲ့တော့ဟိုကျွန်တော်ဒီကြားထဲမှာသိချင်တာတစ်ခုကဒီလိုပါဒီအမိန့်ချမယ်အဆင့်ကိုရောက်သွားပြီဆိုတော့သူတရားခွင်မှာပေါ့နော်ဒါတစ်ဖက်ကတရားလိုဘက်ကတင်ပြတဲ့ဆွဲချက်ကခိုင်မာတယ်လို့တရားရုံးကဆုံးဖြတ်ပြီးလို့အမှုကိုဆွဲချက်တင်တာလားခင်ဗျ။
အဲ့တော့ကျွန်တော်တို့ဒီမှုကိုဆွဲဆိုထားတဲ့ဥစ္စာကတက်တည်လည်းမခိုင်လုံဘူးအကြောင်းချင်းရလည်းမခိုင်လုံဘူးတို့တော်လည်းပဲနိုင်ငံရေးရဒီမှုကိုပြစ်ပေးဖို့အတွက်ရည်ရွယ်ပြီးတော့လုံဆောင်တယ်လို့ပဲကျွန်တော်ကမြင်ပါတယ်။
အဲ့တော့ဒီငါးငါးခါခွေးနဲ့ပြီးလို့ရှိရင်နောက်ထပ်ဘယ်လိုအမှုတွေနဲ့တော့စမ်းစုကြည့်အမိန့်ချဖို့ရှိတယ်လို့ဦးမင်းလွင်တို့လေးလာသိရှိထားပါလဲ
။ဆက်တွေဥတွေရပြစ်ပေးရေးမယ်ပုံမှန်တစ်ခုရှိတယ်နောက်ပြီးတော့ကပုံကုံတွင်းကုံနဲ့အရေးယူမယ့်ပုံမှန်တစ်ခုရှိတယ်ဒါတွေကိုအမိန့်ချမယ်လို့ကျွန်တော်ကြည့်ရပါတယ်ခင်ဗျအ
ဲ့ဒီအမှုမှာရောကျွန်တော်တို့လေ့လာမိသလောက်ကတော့ဒီဒေါ်ဆန်းစုကြည်အိမ်ခြံတိုင်းမှာမိတဲ့ဆက်သွယ်ရေးစက်တွေပုံမှန်အခြေခံပြီးတော့ဟိုဆွဲချက်တင်ထားတယ်လို့သိရပါတယ်ဒီမှုနဲ့ပတ်သက်လို့ရောဦးမင်းလွင်ဘယ်လိုသုံးသပ်ပြောဆိုလိုပါလဲ
ကျွန်တော်တို့ဆက်သွယ်ရေးစက်တွေဆိုတာကလုံခြုံရေးတပ်ဖွဲ့တွေသုံးတဲ့ကိစ္စရဖြစ်တယ်ဒီတဲ့ဦးကြီးဌာနရဲ့လက်အောက်ခံအဖွဲ့ကြီးကပြည်အဲ့တော့ဒီဆက်သွယ်ရေးဆက်တွေရှိနေတယ်ဆိုတဲ့ကိစ္စကဒေါ်အောင်ဆန်းစုကြည်အနေနဲ့လုံးဝသိနိုင်တဲ့ကိစ္စမဟုတ်ဘူးဒေါ်အောင်ဆန်းစုကြည်ရဲ့စီမံခန့်ခွဲမှုအောက်မှာရှိတဲ့ကိစ္စလည်းမဟုတ်ဘူးဒေါ်အောင်ဆန်းစုကြည်နဲ့ပတ်သက်မှုလုံးဝမရှိဘူးဆိုတော့ကျွန်တော်ပြောချင်ပါလိမ့်မယ်အဲ့
တော့ဒီဆက်သွယ်ရေးဆက်တွေကရဲတွေရဲ့ဆက်သွယ်ရေးဆက်တွေ
ဟုတ်ပါတယ်ခင်ဗျာအဲမြန်မာနိုင်ငံရဲတပ်ဖွဲ့ကသုံးတဲ့ဆက်သွယ်ရေးဆက်တွေပါ
ဆိုတော့ရဲတွေဆိုတာကဒီဒေါ်အောင်ဆန်းစုကြည်ရဲ့အိမ်ခံကိုလုံခြုံရေးတာဝန်ယူပေးနေတဲ့ရဲတွေကိုပြောတာလား
ဟုတ်ပါတယ်ခင်ဗျာ
နောက်တစ်ခုကတွင်းကုံထုတ်ကုံကိစ္စပေါ့နော်အခုဆက်သွယ်ရေးဆက်တည်တဲ့ဒီတွင်းကုံထုတ်ကုံကိစ္စတွေကဆက်ဆက်မှုရှိပါသလားအဲ့ဒီမှုနဲ့ပတ်သက်လို့ဆက်ဆွထားတဲ့ပုံမှာဘယ်လိုသုံးသပ်ချင်ပါလဲ
တွင်းကုံထုတ်ကုံဥတွေရအရေးယူတာရှိတယ်အဲ့ဒီမှာဂျမ်ပါပေါ့နော်အမှန်ကတော့ဒီဆက်တွေအားလုံးကဒီလေးဝင်ကြီးဌာနကနေတင်သွင်းတဲ့ဆက်တွေဖြစ်တဲ့အတွက်ဒေါ်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့ဘယ်လိုမှဆက်ဆက်မှုမရှိဘူးဆိုတော့ကျွန်တော်ပြောနိုင်ပါတယ်ခင်ဗျာ
အမှုတွေနဲ့ပတ်သက်ပြီးတော့ဒီခုကံတဲ့ဘက်ကပေါ့နော်ဒီချက်တွေကိုတရားခွင်မှာဖြေရှင်းတယ်လို့ဦးမင်းလွင်ဦးလေ့လာသိရှိထားပါသလ
ားဟုတ်ပါတယ်ဒီချက်တွေနဲ့ပတ်သက်လို့ရှင်းနေဖွယ်ရနေပြီးတော့ခုကံခြေပါထားတယ်လို့လည်းကျွန်တော်သိရတယ
်ဆိုတော့ဒီလာမယ့်30ရက်နေ့မှာတရားသူကြီးကအမိန့်ချမယ်ဆိုတော့ဒီဒေါ်ဆန်းစုကြည်ဘက်ကခုကံတင်ပြချက်တွေခိုင်လုံတယ်ဆိုလို့ရှိရင်ဒီအမှုဟာဒေါ်ဆန်းစုကြည်အနေနဲ့ပေါ့နော်လွတ်မြောက်မလားဘလို့နေသားမျိုးတွေဖြစ်နိုင်လဲ
အဲအမှားတော့ဗျာတက်တေခံတက်တေချွတ်ချက်တွေဘုံမှာမူတည်ပြီးတော့အမိန့်ချမယ်ဆိုလို့ရှိရင်ဒေါ်ဆန်းစုကြည်ကိုပြစ်ပေးနိုင်မှုရလုံးဝမရှိပါဘူးတို့လည်းပဲကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာဖြစ်နေတဲ့တရားရုံးတွေကနိုင်ငံရေးရနိုင်ငံရေးမှုနဲ့ပတ်သက်လာတယ်ဆိုလို့ရှိရင်ပြစ်ဒဏ်ပေးဖို့ပြရမယ်ဆိုတဲ့အထက်အမိန့်တွေရှိနေတဲ့အတွက်ဒီအမှုမှာတော့ဒေါ်ဆန်းစုကြည်ကိုအမြင့်ဆုံးပြစ်ဒဏ်ပေးမယ်လို့ကျွန်တော်တို့ဒီနေ့ဆိုပါတယ်တရားရုံးနေအနေနဲ့လွတ်လပ်စွာစီမံဆောင်ရွက်ခွင့်မရှိဘူးလို့ပဲကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျာ
ကိုဇော်မိုးကျော်ဆက်သွယ်မေးမြန်းတင်ဆက်ထားတာပါ